American တတံဝဲရွေးကောက်ပွဲနောက်ဆုံးရလဒ်တွေအရအထက်ခံ Republican Party ကအောက်လွှတ်တော်ကိုနေရာအများစုနဲ့ထိန်းချုပ်နိုင်တော်မှာဖြစ်ပါတယ်။ဒါကြောင့်ရှင်းနစ်ဆန်မာလွှတ်တော်အသစ်စတင်တဲ့အခါ Republican တွေရဲ့ဥပဒေပြဋ္ဌာန်းမှုဆိုင်ရာအစီအစဉ်တွေတိုးလွှင့်လာပြီးသမ္မတ Joe Biden အစိုးရရဲ့ယာတာချက်အစီအစဉ်တွေကျန်တဲ့သမ္မတတံတန်းတွင်အောက်လွှတ်တော်မှာအဟံတာအတော်များများကြုံရနိုင်ပါတယ်။ဒါ့အပြင် Republican တွေအနေနဲ့သမ္မတ Biden အစိုးရဖွဲ့နဲ့သူ့သားတစ်ယောက်ရဲ့စီးပွားရေးဝင်ငွေတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှာတေချာသလောက်ရှိနေတယ်လို့လည်းနိုင်ငံရေးအခက်အခဲတွေကသုံးသပ်နေပါတယ်2022ခုနှစ်ဇန်နဝါရီ6ရက်လွှတ်တော်စာအုပ်တက်ခဲ့ခံရမှုနဲ့ပတ်သက်လို့သမ္မတဟောင်းဒေါ်နယ်ထရန့်ဘယ်လိုပတ်သက်ခဲ့တယ်လဲဆိုတဲ့စုံစမ်းစစ်ဆေးမှုတွေမှာလည်းအောက်လွှတ်တော် Republican တွေလွှမ်းမိုးသွားတဲ့အတွက်တစုံတရာသက်ရောက်မှုရှိလာနိုင်ပါတယ်လွှတ်တော်သစ်စတဲ့အခါမှာတော့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Republican အမတ် Kevin McCarthy ကအောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာမှာပါခင်ဗျာ